American Pitonsuku, Tiamui, Yashi, Laja, Durine, Nanganam Hot Duriga, Dinangama Mwepare Glirigu, Pwazibo Chiga Ubi, Nanganda Pit, can you quit, Dutaragu, Tamara Donne Tranga, Nanganda Pitquim, Mabibu, Tamara Amine, Damien Melu, Pure like the Dread, Nanganine Ubi, Y Logama, a cheating, and Yin Puabwe, Bobal Kevari, Donala Danga, a Johnsongu, Sapi, Jopia Mabashi.
November ချင်းပါမယ်အမေရိကန်ဂျပ်ဖြာရွေးကောက်ပွဲတွေမတိုင်မီလူဝဲမှုကြီးကြပ်ရေးထိန်းချုပ်မှုကိုရွေးကောက်ပွဲရဲ့မဲဆွဲလှုပ်ရှားမှုဖြစ်သမ္မတထရမ့်ကဦးစားပေးနေတာဒီဇိတ်ပိုင်းဖြစ်အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့အခုလိုရေးယူဆောင်ရွက်ဖို့ကြိုးစားနေတယ်လို့တုံ့ပြန်ကြပါတယ်နိုဝင်ဘာလရက်နေ့ထုတ်လွှင့်မဲ့ How ridiculous. We're the only country in the world.
Hello, I think I'm here to tell you, American Pitonsu, who is here to tell you, and I'm here to tell you,
အဲ့ကလေးဟာလည်းအလိုအလျောက်နိုင်ငံသားတူရဲ့ခံစားချက်တွေကိုစစ်စင်ကနှစ်ပြအောင်ခံစားခွင့်ရမယ်။ကမ္ဘာပေါ်မှာအဲ့လိုမျိုးနိုင်ငံသားခံယူခွင့်ရတာအမေရိကန်ပြည်ထောင်စုတနိုင်ငံနဲ့ဖြစ်တယ်။ဒါဟာအတိတ်ပဲလည်းမရှိဘူး။အဆုံးသတ်ဖို့လည်းလိုပါတယ်။တကယ်တော့နိုင်ငံမှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာအမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူး။ကနေဒါနဲ့မက္ဆီက
ွင့်ရေးကိုဖျက်သိမ်းခဲ့ကြပါတယ်။အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုဖျက်သိမ်းဖို့မလိုအပ်ကြောင်းသူ့ရဲ့ဥပဒေအကြံပေးအရာရှိတွေကပြောခဲ့တယ်လို့လည်းဒေါနယ်ထရမ့်ကထောက်ပြခဲ့ပါတယ်။ဒါပေမဲ့ထရမ့်ရဲ့ Republican Party ဝင်ခေါင်းဆောင်တို့ကဒီအရေးယူဆောင်ရွက်မှုကိုသဘောမကျတာတွေ့ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကဒေါနယ်အမိတ်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုပယ်ဖျက်ဖို့သဘောမတူကြောင်းKentucky Attorney Thana ကိုအခုလိုပြောခဲ့ပါတယ
် You cannot end birthright citizenship with an executive order. We didn't like it when Obama tried changing immigration laws via executive action and obviously
ဒီနိုင်ငံမှာမွေးရင်နိုင်ငံသားအဖြစ်အတိမပြုတဲ့မွေးရပါအခွင့်အရေးကိုသမ္မတမိန့်နဲ့ပယ်ဖျက်လို့မရပါဘူး။သူ့အရင်သမ္မတ Obama လက်ထက်ကလည်းလူဝင်မှုကြီးကြပ်ရေးမူဝါဒကိုသမ္မတမိန့်နဲ့ပြောင်းဖို့စ조사ခဲ့စဉ်တုန်းကကျွန်တော်တို့ရှေးဥစွဲ Republican တွေကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတော့ပြောင်းဖို့စ조사တာကိုမနစ်သက်ကြပါဘူး။ရှိုးဇဲဝါဒီအနေနဲ့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာယုံကြည်ပါတယ်အခြေခံဥပဒေပြင်ဆင်ချက်14အရလည်းဒီရပိုင်ခွင့်ပေးထားတာရှင်းပါတယ်ပြောင်းဖို့စ조사မယ်ဆိုရင်တော့ဖွဲ့စည်းပုံရတိတ်ကိုအချိန်ကြာမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားမဟုတ်သူတွေကိုနိုင်ငံသားခံယူခွင့်ပြုတဲ့မွေးရပါအခွင့်အရေးကိုပယ်ဖျက်ဖို့စ조사မယ်ဆိုရင်တရားရုံးတော်မှာဥပဒေရအကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14အရအမေရိကန်ပြည်ထောင်စုမှာမွေးဖွားသူဒါမှမဟုတ်အခြေချနေထိုင်ပြီးနိုင်ငံသားခံယူခွင့်ရှိသူအလုံးအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူတို့နေထိုင်တဲ့ပြည်နယ်တွေမှာနိုင်ငံသားအခွင့်အရေးတွေကိုခံစားခွင့်ရရှိတယ်လို့အမှတ်ခံချက်ပေးထားတာဖြစ်ပါတယ်။တချို့ရှေးယူဇွဲဝါဒီတွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ဟာအမေရိကန်မှာတရားဝင်နေထိုင်ခွင့်ရရှိထားသူတွေကမွေးတဲ့ကလေးတွေကသာနိုင်ငံသားခံယူခွင့်ပြုဖို့ရည်ရွယ်တယ်လို့ထောက်ပြကြပါတယ်။ဒီပြင်ဆင်ချက်ကို1868ခုနှစ်ကအတည်ပြုခဲ့စဉ်ကထိုစဉ်ပြည်တွင်းစီတွင်လူမဲကြီးကျွန်တွေဖြစ်ခဲ့ကြသူတွေကိုတောင်ပိုင်းပြည်နယ်တွေရဲ့ခွဲခြားဆက်ဆံမှုကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံသားဖြစ်ခွင့်အခြေခံအခွင့်အရေးခံစားခွင့်ကိုဒီပြင်ဆင်ချက်ရအမှတ်ခံချက်ပေးနိုင်ဖို့အတည်ပြုခဲ့တာလည်းဖြစ်ပါလိမ့်ရှင်။